ဗီယက်နမ်နိုင်ငံကလှုပ်ရှားတက်ကြွသူတွေကိုဖိနှိပ်ချုပ်ချယ်ရေးယူမှုတွေပြုလုပ်နေတဲ့အပေါ်ဖြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုဥရောပသမဂ္ဂ EU ကတက်တာပတိနေကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်ကိုဥရောပပါလီမန်မှာထောက်ခံမဲ592မဲ၊ခန့်ခွဲမဲ32မဲ၊ကြားနေမဲ98မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်မှာဥရောပသမဂ္ဂအနေနဲ့ဗီယက်နမ်နိုင်ငံပေါ်ပုံပြသဘောထားတင်မာတဲ့ယက်တီချက်ထားရှိရေးနဲ့ဗီယက်နမ်နဲ့ကုန်သွယ်ရေးကိစ္စတွေမှာလူခွင့်ရေးကိုဆက်ဆက်ထားရှိရေးအလေးပေးတိုက်တွန်းထားပါတယ်။လူခွင့်ရေးကိုလေးစားလိုက်နာတာက EU နဲ့ဗီယက်နမ်ဆက်ဆံရေးမှာအခြေခံအုတ်မြစ်တစ်ခုဖြစ်ပြီးတစ်ဖက်ချုပ်ဆိုထားတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်အထက်မဖြစ်မနေပါဝင်ရမယ့်အချက်ဖြစ်တယ်လို့လည်း EU ကပြောပါတယ်။ဗီယက်နမ်နိုင်ငံကြားရေးဝန်ကြီးဌာနကတော့နိုင်ငံတည်းအခြေခံဥပဒေအောက်မှာသူခွေရင်နဲ့လွတ်လပ်စွာပြောဆိုမှုကိစ္စတွေနဲ့အဖန်ခံရတာဘယ်သူမှမရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်။နောက်သတင်းပတ်တဲ့ဗီယက်နမ်ကွန်မြူနစ်ပါတီက73ချိန်မြောက်အမျိုးသားကွန်ဂရက်စ်ကိုကျင်းပမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာနောက်လာမယ့်9ရက်အတွင်းချင်းသုံးမဲ့မူဝါဒတွေနဲ့ခေါင်းဆောင်တွေကိုရွေးချယ်ချမှတ်သွားဖို့ရှိပါတယ်။လက်ရှိဗီယက်နမ်ခေါင်းဆောင်တွေလက်ထက်မှာအခွင့်အရေးလှုပ်ရှားသူတွေကိုပို့ပြီးဖိနှိပ်ချုပ်ချယ်မှုတွေပြုလုပ်လာနေတယ်လို့လူခွေရေးဖွဲ့တွေကဆက်ဆွဲထားပါတယ်။